ိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်အပါအဝင်တမရထိပ်တန်းခေါင်းဆောင်တွေနဲ့တမရဟောင်းဦးသိန်းစိန်တမရဟောင်းဦးထင်ကျော်နဲ့လက်ရှိတမရဦးဝင်းမြင့်တို့ကိုအရေးယူပေးဖို့အာဂျင်တီးနားနိုင်ငံတရားရုံးမှာမနေ့ကအမှုဖွင့်တိုက်ကြားလိုက်ပါတယ်ဗီဒီအခြေဆိုင်ရိုဟင်ဂျာအဖွဲ့တစ်ခုကရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေ2012ခရဲကမြို့ပြင်မောင်းထုတ်တာတွေဒုက္ခသည်စခန်းတွေကိုတွန်းပို့တာတွေ2019ခုနှစ်မှာလူဦးရေ9သိန်းကျော်ကိုမောင်းထုတ်တဲ့လူမျိုးတုံးတပ်ဖြတ်မှုတွေအတွက်အဲ့ဒီနိုင်ငံခေါင်းဆောင်တွေမှာပါတာဝန်ရှိလို့အရေးယူပေးဖို့အမှုဖွင့်တိုင်ကြားထားတာပါတမရအစိုးရလက်ထက်မှာဒီမိုကရေစီရရှိရေးကြိုးပမ်းပြီးနှိရှင်နေအိမ်ကျေကျုပ်ကြခံခဲ့ရတဲ့ဒေါအောင်ဆန်းစုကြည်ဟာ1992ခုနှစ်မှာကဘာကလေးစားရတဲ့နိုဘယ်ဆုရှင်ဖြစ်လာခဲ့ပါတယ်အတိုက်ခံဘဝကနေအခုလက်ရှိအာဏာရခြင်းအထိတက်တန်းတစ်လျှောက်နိုင်ငံတကာတရားရုံးမှာဒေါအောင်ဆန်းစုကြည်တရားစွဲဆိုခံရတာပထမဆုံးကြိမ်ဖြစ်ပါတယ်မြန်မာရိုဟင်ဂျာအသင်းဥက္ကဋ္ဌဦးထွန်းခင်ကအမှုကိုတရားရုံးကလက်ခံလိုက်ပြီးဖြစ်ပြီးအမှုတွေကျူးလွန်ခဲ့တဲ့တပ်မတော်ခေါင်းဆောင်တွေအပြင်ရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တဲ့အရသာအစိုးရခေါင်းဆောင်တွေကိုပါထဲသွင်းတရားစွဲဆိုထားတယ်လို့ RFA ကိုမနေ့ကပြောဆိုထားပါတယ်အရသာအစိုးရကတပ်မတော်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုဒီဇိုင်းမမတ်နိုင်ငံတကာအတိုင်းအဝိုင်းကိုညှဉ်းဆန့်ပြီးတော့အမြဲတမ်းအကာအကွယ်ပေးနေကြောင်းနိုင်ငံတကာကဒေါ်အောင်ဆန်းစုကြည်ကိုနိုင်ငံရဲ့ခေါင်းဆောင်တဦးအနေနဲ့မြင်တဲ့အခါမှာတပ်မတော်ကိုကာကွယ်ပေးနေတာဟာပြည်မှုကျူးလွန်သူကိုအပေးကူညီရာရောက်တဲ့သဘောဖြစ်နေတာမို့ဒေါ်အောင်ဆန်းစုကြည်ကိုပါအတရားစွဲတဲ့အထိဖြစ်လာတယ်လို့မြင်မိကြောင်း45 right အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးကြွန့်ကျင်သူနစ်ကီဒိုင်းမွန်းကသုံးသပ်ပါတယ်2008အခြေခံဥပဒေရဲ့ထိန်းချုပ်မှုအရတပ်မတော်ကလူအခွင့်အရေးချိုးဖောက်တာကိုအစိုးရကတားဆီးနိုင်ခြင်းမရှိပေမဲ့ဒေါ်အောင်ဆန်းစုကြည်အပါအဝင်နိုင်ငံခေါင်းဆောင်တွေဟာလူအခွင့်အရေးချိုးဖောက်မှုကိုမလုပ်သင့်ဘူးလို့သတိပေးပြောဆိုဖို့ပြက်ကွက်ခဲ့တာကြောင့်ပြဿနာကြီးထွားလာတာလို့သူကရှုမြင်ပါတယ်
ဒီစက်တက်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုသူအနေနဲ့စက်တက်ကိုသူထိန်းချုပ်လို့မရဘူးဒီအခြေခံဥပဒေကြီးကလည်းအာဏာမရှိတဲ့အတွက်ကြောင့်မလို့ပေါ့နော်ဒါပေမဲ့သူကဘာလို့ရမလဲဆိုလို့ရှိရင်ဒီလက်ရှိအစိုးရကဒီပြောစုအပေါင်းတွေပေါ့နော်နိုင်ငံခေါင်းဆောင်တွေကလည်းစက်တက်ကိုတတိပေးရလို့တော့သူတို့လုပ်တင်တယ်လူခွင့်ရေးချိုးဖောက်မှုတွေကဒါမလုပ်တင်ဘူးဒါမျိုးတွေမဖြစ်တင်ဘူးဆိုတော့တတိပေးမှုတွေကိုပြက်ကွက်ခဲ့တဲ့အခါကျတော့ဟောတာတက်တနာကပုံပြီးတော့ကြီးထွားလာ
ဒီအမှုတွေရိုဟင်ဂျာတွေဘက်ကလိုက်ပါဆောင်ရွက်ပေးမယ်ရှိနေကကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်ဟောင်းမစ္စတာကန်တန်နာဖြစ်ပြီးရိုဟင်ဂျာဖြစ်တည်မှုကိုချိန်ချောက်ချင်းဆိုတဲ့ခေါင်းစဉ်အောက်ကတရားစွဲဆိုတာဖြစ်တယ်လို့သိရပါတယ်။အခုလိုဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်နိုင်ငံထိပ်တန်းခေါင်းဆောင်တွေတရားစွဲဆိုခံရမှုပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကတော့နိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာကိုထိပါတာဖြစ်လို့လိုက်နာမှာမဟုတ်ဘူးလို့ RFA ကိုပြောပါတယ်
ရခိုင်ပြည်မြောက်ပိုင်းအခင်မှာတာမန်တူယူတာယူမဟုတ်ဖဲနဲ့ကျွန်တော်တို့ဒီမြန်မာပြည်တွင်းကနေပြီးတော့ထွက်ခွာသွားတဲ့လူတွေကိုတိုင်းနာအဖြစ်အလိုလျောက်ပြိမှတ်ပြုမှုရဖို့အတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတဲ့ဆောင်ရွက်ချက်တစ်ခုလို့မြင်ပါတယ်ခင်ဗျာတော့နိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာကိုတိပါပြီးတော့တောင်းဆိုမှုတွေဆိုရင်တော့ကျွန်တော်တို့လိုက်နာလုဆောင်နိုင်မှာမဟုတ်ပါဘူးလို့ပဲပြောချင်ပါတယ်
ဒါအပြင်ဒီတရားစွဲဆိုမှုနဲ့ပတ်သက်ပြီးခိုင်လုံမှုမရှိတဲ့အထောက်အထားတွေပေါ်မှာမူတည်ပြီးစွဲဆိုတာဖြစ်တယ်လို့လက်ရှိအစိုးရအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းရေးအတွက်လုံလောက်တဲ့စုံစမ်းစစ်ဆေးမှုတွေအရေးယူမှုတွေလုပ်နေတဲ့ဆိုတာကိုသိတာမြင်တာအောင်ထုတ်ပြန်နေတာဖြစ်တယ်လို့ဒေါက်တာမျိုးညွန့်ကပြောပါတယ်။လူအခွင့်အရေးလေးလာစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အာရှရေးရာဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးဖီရောဘတ်ဆန်က
ဒေါက်ဆန်းစုကြည်အတွက်ကြီးမားတဲ့ကိစ္စကတော့သူဟာရန်ဂျာလူခွေချိုးပေါမှုတွေကိုဖုံးဖိရမှာပါဝင်ခဲ့ခြင်းရှိမရှိဆိုတာပါပဲ။အာဂျင်တီးနားမှာတရားစွဲဆိုလိုက်တာကအင်မတန်ကောင်းမွန်တဲ့အပေါင်းလက္ခဏာဆောင်တဲ့ဟာဖြစ်ပါတယ်။ဘာလို့လဲဆိုတော့မြန်မာအစိုးရနဲ့လုံခြုံရေးတပ်ဖွဲ့တွေကစွပ်စစ်ခံထားရတဲ့အချက်တွေကိုချက်ချလက်ကျပြန်လည်ဖြေရှင်းရမှာဖြစ်လို့ပါ
။ဒေါအောင်ဆန်းစုကြည်အနေနဲ့တရားရုံးမှာရင်ဆိုင်ဖို့ညှင်းဆိုရင်ဘာဆက်ဖြစ်မလဲလို့ HRW ကိုမေးတဲ့အခါ Free Robertson ကဒေါအောင်ဆန်းစုကြည်ကိုတရားရုံးကအဆင့်မခေါ်ခင်မှာကြားမှာအဆင့်တွေအများကြီးရှိအောင်မှာဖြစ်ကြောင်းနဲ့ဥပဒေဆိုင်ရာမသေးချာမှုတွေလည်းရှိနေအောင်မှာဖြစ်ကြောင်းသုံးသပ်ပါတယ်။အာဂျင်တီးနားမှာဖြစ်ပွားနေတဲ့နိုင်ငံတကာစီရင်ပိုင်ခွင့်ဆိုင်ရာအမှုတွေကိုအငင်းပွားနေကြတာရှိကြောင်းနဲ့အမှုကိုအာဂျင်တီးနားဘက်ကဘယ်လိုအနေထားနဲ့လက်ခံမလဲဆိုတာမရှင်းလင်းနေကြောင်းပြောပါတယ်။တကယ်လို့တရားရုံးကဒေါအောင်ဆန်းစုကြည်ကိုဆင့်ခေါ်ခဲ့မယ်ဆိုရင်သူ့အနေနဲ့ဖုံးကွယ်စရာအပြည့်မရှိတဲ့အကြောင်းကိုသက်သေပြဖို့တရားရုံးနဲ့ပူးပေါင်းဆောင်ရွက်တင်ကြောင်းဖီရောဗန်ဆန်ကပြောပါတယ်။NLD ပါတီဘက်ကပြောဆိုတာနဲ့ပတ်သက်ပြီး Free Robertson ကတော့အမြဲတမ်းလိုလိုပဲ NLD ကပြောခွင့်ရတွေဟာကိုကဘာကိုပြောနေမှန်းတော့မသေးကွဲဘူးလို့ဝေဖန်ပါတယ်။နိုင်ငံတကာတရားစီရင်ပိုင်ခွင့်ဆိုတာဥပဒေသီအိုရီယာလူတဦးတယောက်ချင်းစီအပေါ်မူတည်ကြောင်းဥပမာအားဖြင့်ပြင်းထန်တဲ့ရာဇဝတ်မှုကျူးလွန်မှုအတွေ့အမိန့်ပေးခဲ့တဲ့တပ်မတော်ပြည်ထရေးဒါမှမဟုတ်အရက်ဖက်ခေါင်းဆောင်တွေအထူးသဖြင့်ရာဇဝတ်မှုကိုဖုံးဖိရမှာပါဝင်ခဲ့သူတွေကိုပြစ်မှတ်ထားတရားစွဲဆိုတာဖြစ်ကြောင်း HRW ရဲ့လက်ထောက်ညှဉ်းကြားရေးမှူးကရှင်းပြပါဗျာ
ဒါကြောင့်အာဂျင်တီးနားနဲ့မြန်မာနှစ်နိုင်ငံကြားဖြစ်ပေါ်လာတဲ့အရှုပ်အရှာကိစ္စတခုမဟုတ်ပါဘူးလူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေလူမျိုးတုံးသက်ပြတ်မှုတွေကိုဘယ်နိုင်ငံကမဆိုတရားဝင်ဆန့်ကျင်လို့ရတဲ့အကြောင်းဖြစ်ပြီးတော့ကျူးလွန်သူတွေကိုတာဝန်ယူမှုရှိလာရေးဆောင်ရွက်နိုင်ပါတယ်မြန်မာနိုင်ငံကအဲ့ဒီလိုရာဇဝတ်မှုတွေကိုရှောင်လွှဲဖို့နိုင်ငံအရှုပ်အရှာနာကိုထိပါတယ်ဆိုတဲ့စောရကတခုတည်းနဲ့တက်တည်ထူလို့မရပါဘူး
သမတော်တရင်မှန်ပြန်ကြားရေးအဖွဲ့ဘုံမှုကျုပ်စောမင်းထွန်းက
ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကတော့လုံးပြောလို့နိုင်ငံတကာနိုင်ငံရဲ့အကောင့်ပိတ်ခါရှိတာပေါ့သမတော်တရားရဲ့အကောင့်ပိတ်ခါတာပေါ့ဘော်ရင်မှာတော့ဒီပါမှုရှိတဲ့လို့ပဲပြောချင်ပါတ
ယ်ဒီကိစ္စနဲ့ပတ်သက်ပြီး RFA ကနိုင်ငံသားရေးဝန်ကြီးဌာနကိုဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားတာမရှိခဲ့ပါဘူး45 right အဖွဲ့ကနီကီဒိုင်းမွန်းကတော့အခုလိုတရားစွဲဆိုခံရတာကနိုင်ငံရဲ့ပုံရိပ်ကိုထိခိုက်စေတဲ့အပြင်နိုင်ငံကောင်းဆောင်တွေအနေနဲ့အမျှော်မြင်ရှိရှိကင်တွယ်ဖို့လိုအပ်တယ်လို့ကင်တွယ်မှုအားနည်းခဲ့မယ်ဆိုရင်နိုင်ငံရဲ့ဖွံ့ဖြိုးမှုတွေဒီမိုကရေစီတိုးတက်မှုတွေလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတွေအပေါ်ရိုက်ခတ်ပြီးအခက်အခဲတွေအများကြီးဖြစ်လာနိုင်တယ်လို့ပြောပါတယ်ခင်ဗျာ